န်းခံသာလို့မှာပါရဲ့လားတူတော်မောင်ပြီးကြတဲ့ချက်ကမွန်ပြည်နယ်မှာဆရာပွဲလှည့်လည်နေတဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်စာမျက်နှာပေါ်တက်လာပါတယ်စီတန်းလှည့်လည်နေတဲ့လူအုပ်ကြီးဟာအ ਨੇ စုံလူထောင်ကနန်းအောက်တော့မလျော့ပါဘူးဗီဒီယိုဖိုင်ကိုတိုက်ရိုက်ရိုက်ကူးလွှင့်နေတာဖြစ်ပြီးဗီဒီယိုဖိုင်ရိုက်ကူးနေတဲ့သူကိုယ်တိုင်ကဆရာပွဲကျင်းပရေးအဖွဲ့ကတာဝန်ခံတယောက်ဖြစ်ပုံရပါတယ်သူကဗီဒီယိုဖိုင်ကိုကြည့်ပြီးကုသိုလ်ယူကြဖို့အများပြည်သူကြည့်ရှုပြီးထပ်မံကုသိုလ်ပွားများစေဖို့ဗီဒီယိုဖိုင်ကို share ပေးခြင်းဖြင့်ကူညီကြပါလို့လည်းတောင်းဆိုဆော်ဩနေတာကြားလိုက်မိပါတယ်အဲ့ဒီဗီဒီယိုဖိုင်ကိုကြည့်ပြီးလူတွေကအောက်မှာ comment တွေဝင်ပြီးရေးကြပါတယ်အများစုကတော့အခုလိုကဘာမှာကက်ယောဂဖြစ်ပွားနေတဲ့အချိန်လူတွေယောဂပိုးကူးဆက်ပြီးတောက်တော့လဲတည်ဆုံးနေကြချိန်မှာအစဉ်ချင်းကင်းမဲ့စွာလူစုလူဝေးနဲ့ဖျားပွဲလှည့်လည်နေတာကိုဝေဖန်ရှုံချထားတဲ့ comment တွေပါလူတွေဝေဖန်တာမှန်ပါတယ်ငါတို့ခုချိန်ကအစဉ်ချင်းကင်းမဲ့စွာဗျံပရာပြုမှုရမယ့်အချိန်ခါမျိုးမဟုတ်တော့ပါဘူးတော်တော်အရေးကြီးတဲ့အချိန်ခါဖြစ်နေတာကြောင့်စဉ်းစားဆင်ခြင်ညာနဲ့တုံးသက်ပြီးလူအများစုကိုအန္တရာယ်ကြောက်ရွံ့စေနိုင်တဲ့အပြုမှုမျိုးကိုရှောင်ရှားကြရတော့မယ့်အချိန်မျိုးပါအစိုးရကလူစုလူဝေးနဲ့ကျင်းပရမယ့်မြည်သည့်ကိစ္စကိုမဆိုမပြုတ်လောက်ချဖို့ကန့်သက်ထားချိန်မှာမကြသေးခင်ကာလအထိကြိုက်ထီယိုးဖျားမှာလူတွေထောင်နဲ့တောင်းနဲ့ချီပြီးတွာလာနေကြတာကိုအံအားသင့်ပွဲတွေ့မြင်ခဲ့ရပါသေးတယ်အခုတော့ကြက်ကြီးတို့ဖျားဖူးအစီအစဉ်တွေကိုအမြန်ဆုံးရက်ဆိုင်နာဖို့မွန်ပြည်နယ်အစိုးရကိုပြည်နယ်လွတ်တော်ကအကြောင်းကြားစာပေးပို့လိုက်ပါပြီ။သထုံမြို့နယ်မဲဆန္ဒနယ်အမှတ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကလက်ရှိကမ္ဘာနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်လိုအီတလီလိုနိုင်ငံတွေမှာတောင်မှ COVID-19 ကိုထိန်းချုပ်လို့မရနိုင်သေးတာကိုကျွန်တော်တို့လိုအသုံးစိတ်ကျန်းမာရေးဝန်ဆောင်မှုတွေလိုအပ်ချက်တွေရှိနေတဲ့နိုင်ငံမှာဒီရောဂါနဲ့ပတ်သက်ပြီးဗားရီပြင်ဆင်ဆောင်ရွက်ထားပြီးပြီလေ။ကြိုတင်ပြင်ဆင်မှုတွေအားနည်းနေတဲ့အချိန်မှာကြက်ထီယိုးတောင်ကြီးမှာလူတွေကြိတ်ကြိတ်တို့စီကားနေတာဟာယောဂါကိုဖိတ်ခေါ်သလိုဖြစ်နေပါတယ်လို့ပြောသွားခဲ့ပါတယ်။အဓိကကတော့အစိုးရရဲ့အုပ်ချုပ်မှုရန်တရားမှာပါဝင်နေတဲ့အစိုးရအဖွဲ့ဝင်တွေကိုယ်တိုင်ကအစိုးရနဲ့တရားရဲရှိနေဖို့လိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုပြနေတာပါ။အလွယ်တကူနားလည်မှုရှိရမယ့်ကိစ္စမျိုးတွေမှာမူပြင်းနဲ့လွတ်တော်မှာအရေးပေါ်အစည်းအဝေးခေါ်ယူပြီးအရေးကြီးအစိုးတင်သွင်းရမယ်လို့ဆိုနေရကြတဲ့ကအုပ်ချုပ်ရေးရန်တရားမှာမလိုအပ်ပဲအချိန်ပေးနေရတဲ့ကိစ္စတွေရှိနေသေးတယ်ဆိုတာကိုလက်ညှိုးထိုးပြနေတယ်လို့ဖြစ်နေပါတယ်။ဆင်းရဲတဲ့တိုင်းပြည်နိုင်ငံကလေးဖြစ်ပေမဲ့အစိုးရကတက်နိုင်တဲ့လောက် COVID-19 အတွက်အားကျွမ်းတဲ့ဆောင်ရွက်ကာကွယ်နေချိန်မှာအားလုံးတက်ညီလက်ညီဝိုင်းဝန်းကူညီကြဖို့နားလည်မှုရှိဖို့လိုအပ်ပါတယ်အစိုးရကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပြီးဆိုတာနဲ့ဒေသဆိုင်ရာအစိုးရအဖွဲ့ဝင်တွေကတပြေးညီတိတိကျကျလိုက်နာကြဖို့လိုအပ်ပါတယ်ထက်ကထက်ကသတိပေးနေရအရေးပေါ်အစည်းအဝေးခေါ်ယူပြီးအရေးကြီးအစိုးတင်သွင်းဖို့အတွက်အချိန်တွေကုန်နေရနဲ့မဖြစ်တင်တော့ပါဘူးပြီးခဲ့တဲ့19ရက်နေ့ကလည်းမြန်မာနိုင်ငံကိုယာယီဖြတ်တန်းခွင့်လက်မှတ်နဲ့လာရောက်လည်ပတ်နေတဲ့တရုတ်နိုင်ငံသားတွေထိုင်းနိုင်ငံဘက်ကသွားလာဝင်ပိတ်ပင်လိုက်လို့တာချီလိမ့်မျိုးမှာယာနဲ့ချီပြီးပိတ်မိနေတယ်ဆိုတဲ့သတင်းဖတ်လိုက်ရပါသေးတယ်။အဲ့ဒီသတင်းကိုဖတ်ရတော့ငါတို့မြန်မာနိုင်ငံကိုအခုချိန်အထိတရုတ်နိုင်ငံသားတွေယာယီဖြတ်တန်းခွင့်လက်မှတ်တွေနဲ့ဖြတ်တန်းနေကြတော့မဲဆိုတာသိလိုက်ရပါတယ်။ယာယီဖြတ်တန်းခွင့်လက်မှတ်နဲ့နယ်စပ်ဂိတ်တွေကနေလာရောက်လည်ပတ်နေတဲ့တရုတ်နိုင်ငံသားတွေကိုနယ်စပ်ဂိတ်တွေကနေဘလို့ပုံစံနဲ့စီစစ်ခွင့်ပြုနေတယ်ဆိုတာကိုလည်းအဖအသိကျင်ပြီးပါတယ်။အဲ့ဒီ19ရက်နေ့မှာပဲမြဝတီချစ်ကြည်ရေးတရားနှစ်ခုကလွဲပြီးကြံတရားမဝင်ဂိတ်တွေကိုစတင်ပိတ်သိမ်းနေရဆိုတဲ့သတင်းလည်းဖတ်လိုက်ရပြန်ပါတယ်။ဒါအပြင်ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုဝင်ရောက်ဖို့အတွက်တောင်ရင်မြစ်ကိုဖြတ်တန်းသွားလာနေကြတဲ့ဆက်လီဂိတ်တွေအပြင်အခြားတရားမဝင်လမ်းကြောင်းတွေအများကြီးရှိနေသေးကြောင်းကိုလည်းဒေသခံတွေကနေသိသိရပါတယ်။ဒါဆိုရင်တရားမဝင်ဂိတ်တွေကနေနိုင်ငံခြားသားတွေမြန်မာနိုင်ငံတဲကိုဝင်ရောက်နေကြတာမတ်လ19ရက်နေ့အထိခွင့်ပြုပေးထားရတဲ့သဘောလိုဖြစ်နေပါတယ်။ပြန်စင်းသားကြည့်ရင်အင်မတန်ကြောချမ်းစရာကောင်းတဲ့အနေထားပါအခုငါမင်းကိုစာရေးနေတဲ့အချိန်မတ်စလ19ရက်နေ့အထိကဘာနဲ့အဝမ်းမှာယောဂကူးဆက်ထားတဲ့ဥယျာဉ်2သိန်းကျော်ရှိနေပြီးလူဥယျာဉ်9000ကျော်တည်ဆုံးခဲ့ရပြီပါဘီဒါလောက်ကြောက်စရာကောင်းတဲ့ကဘာကတ်ယောဂဆိုးကိုအားလုံးကအပြင်းထန်တားဆီးကာကွယ်နေချိန်မှာငါတို့နိုင်ငံကတော့တရားဝင်ဂိတ်တွေကနေနိုင်ငံသားတွေကိုမတ်စလ19ရက်နေ့အထိဝင်ထွက်သွားလာနေကြတုံးဆိုတာသိလိုက်ရပါတယ်ဒါတွေဟာသက်ဆိုင်ရာပြည်နယ်အစိုးရမှတိုက်ရိုက်တာဝန်ရှိပါတယ်အစိုးရကတရားဝင်ပိတ်ပင်ထားပါရဲ့နဲ့တရားမဝင်လမ်းကြောင်းကနေဝင်ထွက်သွားလာနေကြတာဟာသက်ဆိုင်ရာပြည်နယ်အစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းမှုကိုလက်ညှိုးထိုးပြနေတယ်လို့ဖြစ်နေပါတယ်အုပ်ချုပ်မှုရန်နေရာမှာအစိုးရအဖွဲ့ဝင်အချင်းချင်းချိတ်ဆက်ဆောင်ရွက်မှုအားနည်းနေတဲ့သဘောတည်းရောက်နေတာကြောင့်သက်ဆိုင်ရာပြည်နယ်အစိုးရအနေနဲ့အစိုးရကတရားဝင်ထုတ်ပြန်ထားတဲ့စီမံစည်းကမ်းတွေကိုတိတိကျကျလိုက်နာဆောင်ရွက်ခြင်းအပြင်တိုင်းပြည်ကိုကယောဂကနေကင်းလို့အောင်စူးစမ်းဆောင်ရွက်ပေးကြပါလို့အကြံပေးတင်ပြရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေမင်းလဲအားရင်ငါသည်စပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး